လာမယ့်ဒီဇင်ဘာလအတွင်းလီဗျားနိုင်ငံမှာကျင်းပမယ့်သမ္မတရွေးကောက်ပွဲမှာယခင်အာနာရှင်ဟောင်းမိုမာဂဒါဖီရဲ့သားဆာအီဂဒါဖီကိုရွေးကောက်ပွဲဝင်ခွင့်မပြုနိုင်ကြောင်းရွေးကောက်ပွဲကော်မရှင်ကဗိုလ်ထူးနေမှာပြောဆိုလိုက်ပါတယ်ဆာအီဂဒါဖီအပါအဝင်သမ္မတရွေးကောက်ပွဲစီရင်တင်သွင်းသူ25ဦးကိုရွေးကောက်ပွဲဝင်ဖို့အရေးချင်းမပြည့်မီတာကြောင့်ကော်မရှင်ကပယ်ချခဲ့တဲ့အတွက်သူတို့ကအယူခံတင်သွင်းထားပါတယ်ဒီကိစ္စကိုတရားရုံးတော်ကနေဆုံးဖြတ်ချက်ချပေးမှာဖြစ်ပါတယ်အာနာရှင်ဟောင်းဂဒါဖီရဲ့သားဆာအီဂဒါဖီကို2015ခုနှစ်ကစစ်ရာဇဝတ်မှုတွေနဲ့တရားစွဲဆိုရာမှာရုံးတော်မှာလာရောက်ဖြည့်ရှင်းဖို့ပြက်ကွက်ခဲ့တဲ့အတွက်သူ့ကိုရွေးကောက်ပွဲကနေရွေးကောက်ပွဲကိုဝင်ခွင့်မပေးဖို့တရားစွဲဆိုထားတဲ့တရားလိုဘက်ကစစ်ဘက်တာဝန်ရှိသူတွေကရွေးကောက်ပွဲကော်မရှင်ကိုတိုက်တွန်းခဲ့ပါတယ်2017ခုနှစ်ကသူ့ရဲ့အဖေအာနာရှင်ဂဒါဖီကိုစာကျင်တော်လှန်သူတွေကိုနှိမ်နှင်းတိုက်ခိုက်ရာမှာပါဝင်ခဲ့တဲ့အတွက်သူ့ကိုစစ်ရာဇဝတ်မှုနဲ့စွဲဆိုခဲ့တာပါဆာအီဂဒါဖီကတော့သူမကျူးလွန်ခဲ့ဘူးလို့ညွှန်ဆိုထားပါတယ်တမရနေရာအတွက်အခြားဝင်ရောက်ရှင်ပြိုင်သူ68ဦးစီးရင်ပေးသွင်းထားပါတယ်ရွေးကောက်ပွဲကော်မရှင်ကတမရရွေးကောက်ပွဲအတွက်အတည်ပြုထားသူတွေထဲမှာဥပဒေချိုးပေါက်သူတွေပါဝင်နေတယ်လို့အခြားပြိုင်ဘက်နိုင်ငံရေးအုပ်စုတွေကတော့ဆွဆွဲပြောဆိုထားပါတယ်ခင်ဗျာ